ရိုဟင်ဂျာဖြစ်နေတဲ့အတွက်လို့ဆိုပြီးဘင်္ဂလားဒေ့ရှ်တက္ကသိုလ်တစ်ခုကကျောင်းသူတဦးကိုကျောင်းထုတ်လိုက်တဲ့အကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေကိုတရားဝင်ပညာရေးစနစ်မှာတင်ကြားခွင့်ပိတ်ပင်ထားတာပါအသက်20အရွယ်ရာဟီမာအက်ကတာကူရှိကိုကော့ဆက်ဇာက International တက္ကသိုလ်ကနေကျောင်းထုတ်တာဖြစ်ပါတယ်တက္ကသိုလ်ဝင်ခွင့်အတွက်ကူရှိကသူ့မရဲ့ဇင်းမြစ်ကိုဖုံးကွယ်ခဲ့တယ်လို့ဒေတာရင်းမီဒီယာတစ်ခုကဖော်ပြခဲ့ပြီးတဲ့နောက်ဒီကျောင်းသူရဲ့အရေးကိစ္စကိုစုံစမ်းစစ်ဆေးမယ်လို့လည်း International တက္ကသိုလ်ကပြောပါတယ်ဒုက္ခသည်တွေဖြစ်နေတဲ့အတွက်ရိုဟင်ဂျာတွေကဒီတက္ကသိုလ်ကိုတက်လို့မရဘူးလို့လည်းအကြီးအကဲဖြစ်တဲ့အဘူကာဆန်ကပြောပါတယ်နိုင်ငံသားတွေအနေနဲ့တက်ရောက်သင်ကြားနိုင်ပေမဲ့သတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်ဒီကျောင်းသူကစစ်တကောင်းကနေအထက်တန်းကျောင်းအောင်ခဲ့ပါတယ်ဆိုတော့ထောက်ခံချက်ဆက်ရွက်စရမ်းနေတင်ပြခဲ့တာလို့လည်းသူကပြောပါတယ်အခုကျောင်းထုတ်ခံရတဲ့ကူရှိကတော့ပုဂ္ဂလိကတက္ကသိုလ်မှာဥပဒေဘာသာရပ်ကိုသင်ယူနေတာဖြစ်ပြီးကျောင်းရဲ့ဆုံးဖြတ်ချက်ကြောင့်စိတ်ထိခတ်ရတယ်လို့ AFP သတင်းအေဂျင်စီကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကဒုတိယအကြိမ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုကျောင်းထုတ်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းဝန်ဆောင်မှုတွေရပ်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကညွှန်ကြားထားပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးလက်ခံဖို့သဘောတူပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူး